ထိုင်းဝန်ကြီးချုပ်စမတ်စွန်ဒရာဝေဟာဒီကနေ့မြန်မာနိုင်ငံနေပြည်တော်နဲ့ရန်ကုန်မြို့ကိုဆက်ရောက်ခဲ့ပြီးတော့မြန်မာနဲ့ထိုင်းနိုင်ငံအကြားစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်တစ်ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ခြင်းကသာမြန်မာနိုင်ငံအတွက်စီးပွားရေးအလားအလာကောင်းတွေဖန်တီးပေးနိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကတော့ VOA ကိုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့ကိုသားညုံဦးကအခုဝန်ကြီးချုပ်စမတ်ရဲ့ခီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားသမျှကိုပြောပြပေးပါအောင်ဗျာ။
ထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာစီးပွားရေးကိုအလေးပေးတယ်လို့အများကယူဆထားသလိုပဲသူတို့ကိုယ်တိုင်ကလည်းလက်ခံထားသလိုပဲအခုလည်းပဲဒီခီးစဉ်အတွက်မှာမစ္စတာဆမတ်ရဲ့လုပ်ခဲ့တာတွေကိုကြည့်လို့ရှိရင်စီးပွားရေးသဘောကအတော်များပါတယ်ဒီကနေ့ခီးစဉ်အတွက်မှာမနေ့ပိုင်းဒီမစ္စတာဆမတ်ဟာမြန်မာဆစ်ဆူရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံပြီးတော့ဒီနောက်မှာလည်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့ကုံသွေးစာချုပ်တခုကိုချုပ်ဆိုခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ရုံးကအရာရှိတဦးက VOA ကိုအခုလိုပြောပါတယ
် They will have aBilateral discussion between Prime Minister and General Thein Sein, Prime Minister of Myanmar, at the.
ဝန်ကြီးချုပ်ဆမတ်နဲ့မြန်မာအစိုးရဝန်ကြီးဗိုလ်ချုပ်ကြီးသိန်းစိန်တို့နှစ်ဦးအနေနဲ့နှစ်နိုင်ငံအပြာလန်ကိစ္စတွေကိုဆွေးနွေးခဲ့ကြပြီးတော့မြန်မာနဲ့ထိုင်းကြားစီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့စာချုပ်တစ်ခုကိုချုပ်ဆိုခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့ရန်ကုန်ကိုသွားရောက်ပြီးတော့ထိုင်းတန်ယုံကအဆောက်အုံအစ်တစ်ခုဖွင့်ပွဲကိုတက်ရောက်ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံမှာရှိတဲ့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေထိုင်းနိုင်ငံသားတွေကိုတွေ့ဆုံခဲ့ပါတယ်လို့ထိုင်းဝန်ကြီးချုပ်ရုံးကအရာရှိတဦးကပြောခဲ့တာပါ။မစ္စတာဆမတ်ရဲ့အဖွဲ့ဟာနေပြည်တော်လေဆိပ်ကိုဒီမနက်ပိုင်းကဆက်ရောက်ခဲ့ရမှာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်ကနိုင်ငံတော်အခမ်းအနားနဲ့သူ့ကိုကြိုဆိုပါတယ်ဒီနောက်မှာတော့ကုန်သွယ်ရေးစာချုပ်ချုပ်ဆိုပြီးတော့ရန်ကုန်မှာထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာပါမြန်မာနိုင်ငံမှာကုန်သွယ်ရေးယင်းနှိမ့်နှံမှုပမာဏအစင်းကိုကြည့်လို့ရှိရင်ထိုင်းနိုင်ငံကတတိယလိုက်ပါတယ်အနောက်နိုင်ငံတွေအထူးသဖြင့်ဆိုရင်အမေရိကန်ပြည်တော်စုကနေပြီးတော့မြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုအပေါ်မှာလည်းထိုင်းနိုင်ငံကနေပြီးတော့မကြာခဏဆိုသလိုဝေဖန်လို့ရှိသလိုပဲအခုလည်းပဲမြန်မာအစိုးရနဲ့ကုန်သွယ်ရေးလုပ်ဖို့ကိုပဲဝန်ကြီးချုပ်ဆမတ်ဦးဆောင်တဲ့ထိုင်းအစိုးရဘက်ကပိုင်းဖြတ်ထားပုံရပါတယ်အမေရိကန်ပြည်တော်စုအနေနဲ့ပိတ်ဆို့မှုတွေစားထိစပ်ညှိနှိုင်းမှုတွေလုပ်တာကြောင့်အောင်မြင်တဲ့တာလကရှိတယ်ဆိုပြီးတော့မြောက်ကိုရီးယားကိစ္စနှိုင်းယှဉ်ပြပြီးတော့ထိုင်းနိုင်ငံကြိုင်ဝန်ကြီးနိုပဒွန်ပထမက view နဲ့တွေ့ဆုံမေးမြန်းစင်မှာအခုလိုပြောခဲ့ပါတယ
် The problem in Korean Peninsula it proved that you cannot achieve result by only sanction only by negotiation or talking that Christopher Hill six parties talk
ကိစ္စကိုကြည့်ပါဒီပိတ်ဆို့တန်ခတ်မှုနဲ့လုပ်လို့မအောင်မြင်နိုင်ဘူးဆိုတာကိုပြနေပါတယ်အမေရိကန်ကုစလေခရစ်စတိုဖာဟီးလ်နဲ့6ပါတီအစည်းအဝေးတွေအရထိစပ်ညှိနှိုင်းမှုနဲ့အောင်မြင်မှုရတယ်ဆိုတာကိုပြနေပါတယ်ကျွန်တော်အနေနဲ့ပိတ်ဆို့အရေးယူတဲ့အပေါ်မှာအောင်မြင်မှုရမယ်လို့မယုံပါဘူးထိစပ်ပြီးတော့ညှိနှိုင်းဆောင်ရတာကိုပဲယုံကြည်ပါတယ်ပို့ပြီးတော့ပြောဆိုဆွေးနွေးမယ်နောက်လူသားချင်းစာနာမှုအရအကူအညီတွေပေးပြီးတော့မှပဲအောင်မြင်မယ်ဆိုတာကိုယုံကြည်ပါတယ်အခုပိတ်ဆို့အရေးယူတာခတာတွေကမြန်မာနိုင်ငံကိစ္စမှာအလုံးမဖြစ်ဘူးလို့ထင်ပါတယ်မြန်မာနိုင်ငံနဲ့ထိစပ်ပြီးတော့ညှိနှိုင်းပြောဆိုဆောင်ရွက်ခြင်းကသာစစ်အစိုးရကိုအခုလက်ရှိနိုင်ငံရေးလုပ်ငန်းစဉ်တွေဆက်ပြီးတော့လုပ်နိုင်ဖို့ဖြောင်းဖြားနိုင်ပြီးတော့ဒီမိုကရေစီဖြစ်ထွန်းရေးနိုင်ငံရေးတူတက်မှုတွေရှိရေးအမျိုးသားပြန်လည်တည်မြဲရေးတွေအရှိန်မြှင့်လုပ်နိုင်ဖို့ဖြစ်လာနိုင်မှာပါတကယ်တမ်းသာဒီမြန်မာနိုင်ငံမှာယင်းနှိမ့်နှုတ်နယ်လို့ရှိရင်ပြည်သူတွေအတွက်အလုပ်ကံတွေဖန်တီးပေးနိုင်ဖို့နောက်စီးပွားရေးအလားအလာကောင်းတွေဖြစ်လာစေဖို့တာဝန်လည်းရှိပါတယ်စီးပွားရေးအလားအလာကောင်းတွေဖြစ်လာလို့ရှိရင်တာမန်ပြည်သူတွေအတွက်အကျိုးခံစား권တွေရှိလာမှာပါပညာရေးကျန်းမာရေးကူညီဆောက်ရှောက်မှုတွေပို့ပြီးတော့အားကောင်းလာလို့ရှင်မြမလူအဖွဲ့အစည်းအတွက်မှာတဖြည်းဖြည်းချင်းနဲ့ပြောင်းလဲမှုတွေဖြစ်လာမှာပါလို့ဒီထိုင်းနိုင်ငံကြီးဝန်ကြီးနိုပဒွန်ပထမကပြောခဲ့တာပါမြမရေးလေးလာသူတွေကတော့ဒီထိုင်းနိုင်ငံကြီးမူဝါဒကမြမနိုင်ငံပေါ်မှာအရင်အစိုးရလိုပဲပြောင်းလဲမှုမရှိဘဲနဲ့စီးပွားရေးကိုအလေးပေးတဲ့ချိကမှုပဲရှိတယ်လို့ဝေဖန်နေပါတယ်အနောက်နိုင်ငံတွေကမြမအစိုးရကဒဏ်ခတ်ပေးဆုတဲ့အချိန်မှာထိုင်းနိုင်ငံကမြမနဲ့စီးပွားရေးလုပ်ပြီးတော့ထိုင်းနိုင်ငံအတွက်အသုံးချနေတယ်ဆိုတဲ့အမြင်တွေကိုလည်းထိုင်းအစိုးရဘက်ကရေးစားမိတဲ့ပုံရပါတယ်ထိုင်းနိုင်ငံကြိုင်ဝန်ကြီးနိုပဒွန်ပထမကအခုလိုပြောပါတယ
် Please understand our position we have to share the border long border with Myanmar but we will never steal their natural resources we will never pursue our foreign policy only for the sake
ကျွန်တော်ရဲ့အနေအထားရည်ရွယ်ချက်ကိုနားလည်ပြီးပါထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အတော်ကိုရှည်လျားတဲ့နေဆက်ထိစပ်မှုရှိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကမြန်မာနိုင်ငံစီကသဘောအရင်းမြစ်တွေကိုခိုးယူအသုံးချတာလုံးဝမဟုတ်ပါဘူးထိုင်းရဲ့အမျိုးသားအကျိုးစီးပွားတစ်ခုတည်းနဲ့နိုင်ငံကြီးမူဝါဒကိုချမှတ်မှာလည်းမဟုတ်ပါဘူးလူခွင့်ရေးတို့နောက်ဒီမိုကရေစီတို့နဲ့ပတ်သက်တဲ့အခြားအကြောင်းအရာတွေကိုလည်းကျွန်တော်တို့စဉ်းစားထားပါတယ်ဒီအတွက်စိုးရိမ်မိပါတယ်ဒီမိုကရေစီစနစ်ကြောင့်အလားအလာကောင်းတွေရှိတယ်ဆိုတာကိုစံပြနမူနာအဖြစ်နဲ့ထိုင်းနိုင်ငံကိုမြင်စေချင်ပါတယ်လို့ထိုင်းနိုင်ငံကြီးဝန်ကြီးနိုပဒွန်ပထမကနေပြီးတော့ဒီမြန်မာနိုင်ငံခီးစဉ်မသွားခင်အလို့တည့်ရဲ့ VOA နဲ့တွေ့ဆုံမေးမြန်းစင်မှာပြောခဲ့တာတွေပါဝန်ကြီးချုပ်စမဦးဆောင်တဲ့အဖွဲ့ဟာဒီကနေ့ညပိုင်းမှာတော့ရန်ကုန်ကနေပြီးတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုပြောင်းလာမှာဖြစ်ပါတယ်။ရန်ကုန်မှာရှိစဉ်တော့ရန်ကုန်ကနိုင်ငံခြားတန်တမန်အတိုင်းဝိုင်းတွေထိုင်းနိုင်ငံသားတွေနဲ့ပဲထိုင်းတန်ယုံမှာတွေ့ဆုံမှုရှိတယ်လို့သိရပါပါတယ်ခင်ဗျာ။